လက်ရှိမြန်မာနိုင်ငံရဲ့အခင်းကျင်းမှာအယက်သားအစိုးရလို့အများကလက်ခံကြပေမဲ့လို့လွတ်လပ်စွာပြောဆိုရေးသားခွင့်နဲ့ဆက်ဆက်နေတဲ့လူမှုရေးမီဒီယာသတင်းမီဒီယာတွေပေါ်အာဏာပိုင်တွေရဲ့ဖိနှိပ်မှုနဲ့ရန်သူတပ်ဖွဲ့ဆက်ဆံလာမှုတွေဟာတနေ့တခြားများပြားလာပြီးနိုင်ငံတကာကပင်ဝေဖန်ထောက်ပြလာကြရပါတယ်။ဒီလိုဆက်ဆံလာတာကိုတမရိုအရာရှိတွေနဲ့အယက်သားနိုင်ငံရေးသမားတွေမှပါပုံသဏ္ဍာန်ခက်ဆင်ဆင်တူလာတာကိုသတိထားမိပါတယ်။ဒီလိုဖိနှိပ်နိုင်ဖို့အသုံးပြုတဲ့ဥပဒေပုံမှားတွေထဲမှာအများစုကဆက်သွယ်ရေးဥပဒေပုံမှားတွေကအများစုကဆက်သွယ်ရေးဥပဒေတွေကပုံမှား66ကကြီးနဲ့အတရေဖြတ်မှုပုံမှား900လို့ဖြစ်ပါတယ်။လက်ရှိအခြေအနေအရ66ကကြီးနဲ့အေးအေးယူထားတဲ့အမှုတွေထဲမှာတမရဦးသိန်းစိန်အစိုးရလက်ထက်က9မှု၊ဒေါံဆန်းစုကြည်ဦးဆောင်တဲ့အစိုးရအသစ်လက်ထက်မှာ83မှုတိရှိတယ်လို့သိရပါတယ်။ဒီထဲမှာ9မှုက NLD ပါတီနဲ့ဆက်ဆက်နေတဲ့သူတွေကဆွဲဆိုတဲ့အမှုတွေဖြစ်ပြီး6မှုကတော့တမရကဆွဲဆိုတဲ့အမှုတွေဖြစ်ပါတယ်။အဲ့ဒီထဲက၈မှုကတော့ဒေါံဆန်းစုကြည်ပေါ်ရေးသားဝေဖန်မှုတွေကြောင့်ထောက်ခံသူတွေကနေဆွဲဆိုတဲ့အမှုတွေလို့သိရပါတယ်။66ကာကြီးကြောင့်လုံးလုံးစဲသတင်းစာသမား18ဦးတရားရုံးမှာအမှုရင်ဆိုင်နေရပါတယ်။ဇူလိုင်လ31ရက်နေ့ကမြန်မာနောင်သတင်းဌာနအေဒါကိုဆွေဝင်းကိုအာဏာပိုင်တွေကဖမ်းဆီးပြီးလူ့ခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ 45 Rights အဖွဲ့ကဝေဖန်ရမှာသတင်းတော်ကိုဆွေဝင်းကိုဖမ်းဆီးတာဟာသတင်းစာသမားအလုပ်ကိုရာဇဝတ်မှုအဖြစ်ကြိုးပမ်းမှုတစ်ရပ်ဖြစ်နေပြီးသတင်းစာလုံကဟာရာဇဝတ်မှုမဟုတ်ကြောင်းထောက်ပြဝေဖန်ခဲ့ပါတယ်ဒီလိုအာဏာပိုင်တွေဘက်ကသတင်းမီဒီယာတွေပေါ်ဖိနှိပ်မှုတွေနဲ့ပတ်သက်ပြီးမြန်မာနိုင်ငံဆရာကလုသမလူခွေထူးကိုဆိုလဲမစ်ရန်ဟီလီကလည်းလက်ရှိမြန်မာအစိုးရအနေနဲ့ဝေဖန်ထောက်ပြတဲ့ပြည်သူတွေကိုနှုတ်ဆက်အောင်အရင်စစ်အစိုးရတုန်းကနီလန်းဟောင်းတွေကိုကျင့်သုံးနေစေဖြစ်တယ်လို့ဇူလိုင်လ22ရက်နေ့ကသတင်းစာရှင်းလင်းပွဲမှာဝေဖန်ပြောကြားခဲ့ပါတယ
် And I have to say I am disappointed to see the tactics applied by the previous government still being used.
မိမိအနေနဲ့လက်ရှိအစိုးရဟာအရင်စစ်အစိုးရတုန်းကနီလန်းတွေကိုအသုံးပြီးလူအခွင့်အရေးကာကွယ်စောင့်ရှောက်သူတွေစာနယ်ဇင်းသမားတွေနဲ့ပြည်သူတွေကိုစောင့်ကြည့်တာနောက်ရောင်ခံလိုက်တာမေးခွန်းတွေမိတာစတဲ့နီလန်းဟောင်းတွေကိုဆက်ပြီးကျင့်သုံးနေစေဖြစ်တဲ့အတွက်စိတ်ပျက်မိကြောင်းကုလသမဂ္ဂလူအခွင့်အရေးအထူးကိုယ်စားလှယ်မစ္စယန်ဟီလီပြောကြားတော်တာဖြစ်ပါတယ်။သတင်းမီဒီယာလွတ်လပ်ခွင့်ပေါ်တမရော်ကတရားစွဲဆိုတာတွေကိုဝေဖန်တာတွေဟာခေတ်ဆက်ဆက်ကရှိခဲ့တာဖြစ်ပေမဲ့လို့အယက်သားအစိုးရအသက်မှာတာဝန်ရှိသူတွေမူဝါဒရေးရာကင်တွယ်သူတွေကသတင်းသမားတွေပေါ်ပြောဆိုတာတရားစွဲဆိုတာနဲ့ချိမ့်ချောက်တာတွေဟာအများကိုအံ့အားသင့်စေတဲ့ကိစ္စတွေဖြစ်ပါတယ်။ဒါဟာဒီမိုကရေစီနိုင်ငံကိုထူထောင်နေပါတယ်ဆိုတော့နိုင်ငံရေးသမားတွေရဲ့ဒီမိုကရေစီအင်စာမကြေညက်တဲ့ပြဿနာဖြစ်တယ်လို့ NHK သတင်းဌာနကကိုတီယာသွေးကထောက်ပြပါတယ်
။ဒီနိုင်ငံရေးသမားတွေအနေနဲ့ကတော်တော်ဒီမိုကရေစီနိုင်ငံကိုထူထောင်နေတာကျွန်တော်တို့လူ့အသံဟာလူ့အသံကနှစ်မျိုးရှိတယ်မီဒီယာဆက်တာရှိမယ်လူ့ကိုယ်နဲ့ကတော်တော်ကိုယ်စားလှယ်တွေကိုပြင်ပြတာမျိုးရှိမယ်မီဒီယာကစိုးစိုးကိုယ်စားလှယ်တွေပို့ပြီးကျွန်တော်ပေါ့ပေါ့ရော်ရော်ရှိတယ်ဟုတ်လားတကယ် issue တွေကိုရောက်တယ်ကျွန်တော်တို့ရဲ့ပြင်ပြမှုကျွန်တော်တို့ interpretation မှာဖြစ်လာတဲ့ပြဿနာတွေကိုကျွန်တော်တို့ကပြန်လဲသုံးသပ်ပြီးပြင်ပြမှုတွေဟာထိုးရတော့အမှတော့အထောက်အကူဖြစ် democracy ထူထောင်ရေးအတွက်လည်းအထောက်အကူဖြစ်အစီအစဉ်တွေကသူတို့နားထောင်ပေးရမယ်နားထောင်ပေးတဲ့အစံတွေကရှင်းရှင်းပြောလွတ်လပ်ရမယ်အမှန်တရားဖြစ်ရမယ်အစိုးရမီဒီယာတွေရှိရငါတို့သိနေတာပဲလုပ်လို့မရအောင်ဘယ်လိုဆိုတော့လုပ်တဲ့လူချင်းလည်းမတူဘူးလွတ်လပ်ပုံစံလည်းမတူဘူးလွတ်လပ်တဲ့မီဒီယာကိုအားပေးပါမှာတကယ်ဖြစ်ပြနေတဲ့တိုင်းပြည်မှာတကယ်ဖြစ်ပြနေတဲ့ဟာတွေလုပ်တဲ့လုပ်တဲ့တာတွေသူကကြားမယ်သိမယ်သုံးနိုင်မယ်
အယက်သားအစိုးရရဲ့အနေနဲ့သတင်းမီဒီယာတွေကထောက်ပြဝေဖန်တာတွေဟာတာမန်ပြည်သူတွေကတိုက်ရိုက်ပြောကြားတဲ့အတန်းထက်စနစ်ကျပြီးအချက်လက်လေးနဲ့ပြည့်စုံတဲ့အတွက်နိုင်ငံရေးသမားတွေအနေနဲ့ပို့ပြီးတော့အလေးနဲ့ထားတဲ့လေလည်းသူကပြောပါတယ
်တကယ်တမ်းကျတော့မီဒီယာဟာကျွန်တော်တို့ကြွားနေတဲ့ဒီနေ့ဒီမိုကရေစီနိုင်ငံထူထောင်ရေးတိုက်ပြီးတဲ့လက်ထူထောင်ရေးမှာအခါတိုင်းရေးပါတဲ့ခံကဏ္ဍမှာရှိတယ်အဲ့ဒါကိုအတုံးမချနိုင်ဘူးဟဲ့လားဆိုလို့ရှိလို့ရှိရင်ဒီကိစ္စဒီကဒီအကျိုးရလက်ခံလည်းရမှာမဟုတ်ဘူးဒီမိုကရေစီထူထောင်ရေးကလည်းဒီတစ်ဖက်ကျိုးနေတဲ့ကလာမီဒီယာခြေစပ်ကျူးနေတယ်ဒီလိုပဲကျွန်တော်တို့ဒီထောင်းနေတော့နေရမှာပဲဆိုတော့ဘလောက်အရေးကြီးတယ်ဆိုတာအဲ့လိုထောင်းနေတော့နေရင်ကျွန်တော်ခီးလည်းပေါက်မှာမဟုတ်ဘူးလိုပါလည်းရောက်မှာမဟုတ်ဘူ
းနိုင်ငံရေးလေးလာသူဒေါက်တာရံမျိုးသိန်းကတော့သတင်းလွတ်လပ်ခွင့်ကိုသတင်းမီဒီယာဥပဒေနဲ့အညီလွတ်လပ်လာအောင်လှုပ်ဆောင်ပေးဖို့လိုသလိုသတင်းစာလွတ်လပ်ခွင့်ဟာစတုထအမှန်တိုင်းအနေနဲ့လေးလေးစားစားအတိအမှတ်ပြုသင့်တယ်လို့လည်းထောက်ပြတာတွေရှိပါတယ်ဒီအချက်ကိုလစ်လျူရှုထားမယ်ဆိုရင်မြန်မာနိုင်ငံရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်ဟာဘယ်လိုမှရှေ့ကိုမရောက်နိုင်ပါဘူးလို့လည်းသူကသုံးသပ်ပါတယ်
။ဟိုကျွန်တော်မြင်တာတော့ဒီသတင်းလွတ်လပ်ခွင့်ကိုเนาะလက်ရှိဒီသတင်းမီဒီယာဥပဒေတွေနဲ့အညီပေါ့လေတိတိကျကျเนาะချေချေပြန့်ပြန့်ဟိုခွင့်ပြုဖို့လိုအပ်တယ်။နောက်ပြီးတော့ဟိုသတင်းမီဒီယာတွေဆိုတာเนาะကျွန်တော်အမြင်အဖြစ်တော့ဒီမိုကရေစီပြောင်းလဲမှာပြည်သူလူထုရဲ့တိုင်းရိုက်ပါဝင်မှုကိုเนาะတိတိကျကျမြင့်တင်ပေးနိုင်တယ်လို့တစ်ဖက်ကပွင့်လင်းမြင်လာပြီးတော့ကောင်းမွန်တဲ့အော်ဒီမိုကရေစီအုပ်ချုပ်ရေးရန်တရားဥပဒေပြုရေးရန်တရားတွေကိုတိဆောက်တဲ့နေရာမှာအများကြီးအထောက်အကူပြုနိုင်တဲ့နေရာမှာရှိနေတယ်လို့ကျွန်တော်ကမြင်တယ်။အဲ့ဒီအတွက်ကြောင့်မလို့လက်ရှိအစိုးရလွှတ်တော် နော်အနာရပါတီအနေနဲ့ဟိုသတင်းမီဒီယာတွေကိုစရုပ်ထမန်တိုင်းအနေနဲ့ပေါ့လေလေးလေးဆားဆားဟိုအတိမတ်ပြုတ်ပြီးတော့လွတ်လွတ်လပ်လပ်ဆောင်ရွက်ခွင့်ပြုတ်တဲ့နယ်လို့မြင်တယ်အဲ့ဒီလိုမဟုတ်ဘူးဆိုလို့ရှိရင်ကျွန်တော်တို့နိုင်ငံရဲ့ဒီမိုကရေစီအပြောင်းလဲဟာဘလို့မှရှေ့ကိုတိုးနိုင်တဲ့အနေအထားမျိုးမဖြစ်နိုင်ဘူးလို့ကျွန်တော်ကအဲ့ဒီလိုသုံးသပ်ပါတယ်ဗျအ
ဲ့ဒါတော့လက်ရှိအစိုးရလက်ထက်သတင်းစာလွတ်လပ်ခွင့်နဲ့ပြည်နှိမ်မှုတွေအကြောင်းသုံးသပ်တင်ပြချက်အပိုင်းနဲ့ဤကုန်ပိုင်းဖြစ်ပါတယ်ခင်ဗျာ